မရဲ့ဒီတရားအထုတ်ခဲ့ရပေါ့နော်ဖြစ်စဉ်လေးတွေကိုမျှဝေခံစားပြီးကိုမျှဝေခံစားနိုင်အောင်ဒီမှာသင်ကြားခြင်းဖြစ်ပါလို့ဆိုဒီမှာကျွန်တော်ကဦးပြောပြသွားသလိုပဲမောင်းတော်မြင်ရင်တို့ရမှာတရားလာအထုတ်ကြတဲ့ပပန်းနဲ့တကွားပေါ့နော်ဉာဏ်တန်ကယောဂီညာရဲ့ဝိယဝိသကိုပြုလုပ်ပြီးဖို့အတွက်ပေါ့နော်ဒီမှာလိုက်ပါလာခြင်းဖြစ်ပါတယ်ဒီလိုလိုက်ပါလာခြင်းဖြစ်တဲ့အတွက်စမဟာရတဲ့အစဉ်ကြီးမှာဒီတရားကိုရှင်းပြအားထုတ်ခဲ့ပါတယ်ဒီတရားကိုအားထုတ်ခဲ့တဲ့အခါမှာစမအချိန်ကြီးရတော့သူများလို့မရခဲ့ပါဘူးရှင်အနည်းဆုံးပါပဲပေါ့တနေ့တနာရီနာရီဝယ်ဒီလိုနဲ့ပဲရှင်းပြခဲ့ပြီးမြမဒီမာရှိတဲ့ဖရာကြီးကိုစမရဲ့ဓမ္မစက္ခုပေါ့နော်တတရားဓမ္မစက္ခုမျိုးလုံးလို့အမှုပြုလို့ရပါလိမ့်ရှင်အဲ့ဒါလေးနဲ့ဓမ္မဟာအဲ့ဒီဓမ္မစကုမျက်လုံးမင်းနဲ့ဓမ္မပြမရှိတဲ့ဆရာတို့အားလုံးကိုဖူးတွေ့ကြရပါတယ်ဖူးမြင်ပြီးတဲ့နောက်မှာဆရာတို့ကြီးသိသွားပြီးဓမ္မကိုခေါ်ပြီးတော့ဘုရားဖရာဖွင့်တော်မူတဲ့ဗုဒ္ဓဂါယာမှာရှိတဲ့ဖရာဖွင့်တော်မူသောဖရာကြီးကိုဖူးခိုင်းပြီးဒီကမှာရှိတဲ့ဆရာကြီးကိုဖူးခိုင်းပါတယ်ပြီးတော့တီးဟူပြီးတော့တာဝရိနာမှာရှိတဲ့ဒီအလောင်းတော်မင်းသားရဲ့စံတော်နဲ့ဖရာရဲ့ဆွေတို့ကိုတီထားကိုဝေထားတယ်။သုလာမဏိစီကြီးတို့လည်းခေါ်ပါလေရှင်။အဲဒီသုလာမဏိစီကြီးတို့ကြီးကိုလည်းသမဖူးမြင်ခဲ့ရပါတယ်။ပြီးတော့လည်းတာဝန်သာမရှိတဲ့သူဓမ္မစီရဲ့ဝိဇ္ဇနာပြသက်ပြမပြမရှိတဲ့ဖရာတွေအားလုံးကိုလည်းသမဖူးမြင်ခဲ့ရပါတယ်။သမကြီးဘဝမှာဝမ်းသာပျော်မဆုံးဖြစ်ခဲ့ရတဲ့ပီတိလေးတွေပေါ့နော်ကြောက်ရွံ့လာကြတဲ့ဓမ္မမိတ်ဆွေများကိုဒီမှာဖြန့်ဝေပြခြင်းဖြစ်ပါတယ်။ဒီမှာတော့ရှင်ကားလည်းဒီလိုလည်းမပြောတတ်တဲ့အတွက်အမှားရင်းရှင်တော့ခွန်းလို့ပြည့်စည်ကြပါလေရှင်။ဒီမှာပထမဦးဆုံးဖွင့်မြင်ခဲ့ရတဲ့ဗုဒ္ဓကာယဖျားဖွင့်ခဲ့တဲ့နေရာလေးကိုမှရှိတဲ့ဖျားကြီးအားလုံးကိုလည်းဖူးပြရပြီးဒီကိုဖူးခဲ့ရပါလေရှင်။ဒါတွေအားလုံးကတော့ဓမ္မမိတ်ဆွေများလည်းရောက်ခူးကြတာဝူးကြဖြစ်တဲ့အတွက်ဆန်းတော့ပါဘူး။ဒီမှာဘုရားမှာဆန်းဆုံးကတော့တာဝိနာမှာရှိရဲ့ဖရာဆိုတာဘသူကမှပြောလို့လေသိနိုင်ရမယ်လို့မထင်ပါဘူးရှင်။ဒါပေမဲ့လို့ဒီမှာရဲ့ဟိုဒီမှာရဲ့ဘာပေါ့နော်ပီတိတွေညာပြီးတော့ကျွန်တော်ဖူးတွေ့ခဲ့ရတယ်။တမာရီလည်းကောင်းလို့ပေါ့နော်ဖူးရတယ်လို့ဒီမှာကိုဒီမှာဝမ်းသာပီတိဖြစ်မိပါလေ။ဖိုင်ဖုံဆရာတော်ဖရာကြီးအနေပြီးတော့ဒီမှာဒီဖရာကြီးကိုဖူခိုင်းတဲ့ခါမှာဒီမှာဖိုင်ဆရာတော်ကြီးကတော့ပြောပါလေဒါဟာတတရဓမ္မစကုမျိုးလုံးလို့လည်းခေါ်ပါလေဖရာရဲ့တကူတော်တွေလည်းဖြစ်ပါလေရှင်ဒီမှာတို့တရားစစဉ်ထိုင်ခဲ့ခြင်းမှာအာနာပါနာတရားရှိရပါတယ်မှတ်စဉ်ခါမှာဒီမှာရဲ့ဝင်လေးထွက်လေးတွေကိုမှတ်နေရင်ဝင်လေထွက်လေလေးရမှာဒီဖျားတွေကိုဖူးမြင်ကြရတာပါဒီမှာရဝင်လေထွက်လေလေးကိုပို့တာပို့လိုက်တဲ့အခါမှာတာဝရိနာဒီသုလာမဏိစီရောဖူးရမယ်လို့ဆရာတော်ကြီးကမွန်ကြားလိုက်တဲ့အခါမှာဒီမှာဆရာတော်ကြီးကြားတဲ့နေရာလေးကိုစတင်ဖူးခဲ့ပါတယ်ဖူးလိုက်တဲ့အခါမှာဒီမှာပို့လိုက်တဲ့နမိတ်ကြောင်လေးဟာဒီလင်းရန်လေးဒုံးကြီးတွေပို့လိုက်သလိုပေါ့ရှင်အဖြူရောင်တန်းလေးဒီမှာရဲ့အာယုန်ထဲမှာပေါ်နေပါတယ်ပေါ်နေတဲ့အခါမှာဒီမှာဝန်တာပီတိဖြစ်ပြီးတော့ဒီသုလာမဏိစီတို့ရှိရဲ့အရေတိသာဟိုနေရာကိုပို့လိုက်တဲ့ပေါ်စင်ပို့လိုက်တဲ့အခါမှာဒေယဝေရဲ့ဒီမှာနတ်သမီးတွေနှစ်သားတွေတွေ့ကြရပါတယ်ပြီးတဲ့အခါမှာသူတို့အားလုံးဟာဒီနမိတ်ကြောင့်လို့လက်အုပ်ချင်ရအောင်ဒီမှာတွေ့ကြရပါတယ်ပြီးတဲ့အခါမှာဒီဖရာကြီးရင်မြင်မျိုးရောက်တော့ပေါ့ရှင်ယင်းမျိုးကျမတော့ထင်တယ်ဒါပေမဲ့လို့ရှင်စိတ်မှုတော်ကြီးကိုအရင်ဆုံးဖူးရတာပါဖြစ်အဲ့ဒီသူလာမိစေရောရဲ့စိတ်မှုတော်ကြီးအရဆိုလို့ရှင်အဲ့ဒီရဲ့အလင်းရောင်ကိုထားကြောက်တန်ပဲများနေနေစီချဲထားလို့ပေါ့စီချဲထားတာပါရှင်ယင်းမျိုးတစ်ခုလုံးမှာစိတ်မှုတော်ရဲ့အရောင်ကိုထားဖြန့်ဝေပြီးတော့ဝင်းလက်တောက်ပနေပါတယ်ကျမတို့လူကြီးမှာတော့ကျမမြင်မှုတော့ဖူးဖူးတော့ကြားရမှာတော့မတွေ့ဘူးပါဘူးရှင်အဲ့လိုနဲ့တမခုတွေ့ကြရတဲ့အချိန်မှာတမရဲ့အာယုံနဲ့မှာတမစိတ်ကလေးကိုညှိလိုက်ပါတယ်တမဆွေတော်နဲ့ဆန်တော်ကိုဖူးချင်ပါတယ်ဆိုတော့ဆွေတော်ဆန်တော်ဆိုတာအလောင်းတော်မင်းသားရဲ့ဆန်တော်ဖြစ်ပြီးဆရာရှင်ရဲ့ဆွေတော်လည်းဖြစ်ပါလိမ့်ရှင်အဲ့ဒီဆွေတော်ဆန်တော်ကိုတမဖူးလို့ရှင်တဲ့စိတ်နဲ့တမရဲ့ဒီဖရာရဲ့အစိမ့်မြရတကူတော်လို့လည်းခေါ်တဲ့အင်းနန်းလေးကိုတမပို့လိုက်တဲ့အခါမှာဒီအတွင်းမှာသာပနာထားတဲ့ကလတ် ကျောက်တံဗရညာရေးစီချင်ထားတဲ့ကလပ်ပေါ်မှာစံတော်ရေးတစ်ခက်ကနေပြီးကလပ်တစ်ခုပေါ်မှာပဲကျောက်တံဗရညာရေးစီချင်ထားတဲ့ကလပ်ပေါ်မှာပဲဆွေတော်ရေးဦးကျမမြဝါချင်းချင်းဖူးမြင်ခဲ့ရပါတယ်ကျမဘဝမှာတော့ဝန်တာပြီးပြီးအရန်ကိုပြီးပါတယ်ရှင်အဲ့လိုပူခဲ့ရပြီးတော့ကျမဖရာရဲ့အပေါ်ရင်ပဲကလေးကိုမောကြည့်လိုက်တဲ့အခါမှာတော့ဖရာရဲ့ဝင်ပိုက်တော်လို့တော့ခေါ်မလားမသိဘူးရှင်အဲ့မှာလဲကျောက်တံဗရညာရေးစီချင်ထားပြီးတဲ့ရှင်ပန်ဆွဲတွေပေါ့နော်အဲ့လိုမျိုးတွေနဲ့တောက်ပါပြီးဝင်နေနေတာကိုလည်းကျမဖူးကြရပါတယ်ပြီးတော့အဲ့ဒီအမသစ်စင်မကျမဖရာရင်ကြီးကိုတက်ကြည့်တယ်ဖရာကြီးရဆိုရှင်ကြီးပြီပြီးတော့ကျမတို့ရဲ့မျိုးလုံးနဲ့တော့မဆက်ပါဘူးရှင်ကြီးလို့လည်းမွားနိုင်ပေါ့နော်ဇာတွေကိုပြပြမယ်ဆိုရင်လည်းတစ်နေ့လုံးတစ်ညလုံးဘလို့မှဟုတ်နော်တစ်သက်လုံးကျမရင်ထဲမှာပြပြလို့မဆုံးနိုင်ပါဘူးအဲ့ဒီအမသစင်ကျမဝိဇ္ဇနာပြတ်တဲ့ဆိုတာကသကြာမင်းတို့နေရာပုံပြီးမယ်ဝိဇ္ဇနာပြတ်တဲ့ကိုကျမရောက်ခဲ့ပါတယ်တက်ခဲ့တဲ့အခါမှာဝိဇ္ဇနာပြတ်တဲ့ဟာပုံ၅ဆင့်ရှိပါတယ်အချက်၅ဆင့်ပေါ့ရှင်အဲ့ဒီအချက်၅ဆင့်ကိုလည်းကျမဒီအာဆရာရဲ့အစဉ်ကြီးဟာဒီအလင်းရဲတန်းလေးတွေပေါ့နော်ကျမဖွင့်ပြရပါတယ်ပြီးတော့သူရမဇယဆိုတာကတော့သကြာမင်းတို့ညီလာခင်နတ်ညီလာခင်ဖွဲ့စည်းရာနေရာလေးလို့ထင်ရပါတယ်ရှင်အဲ့ဒီကိုလည်းဖူးတွေးကြရတဲ့အခါမှာဒီသူရမဇယရဲ့အလဲဘူလောက်မှာတရားမင်းရှိရတရားမင်းထံရပလင်းလို့လည်းထင်ရပါတယ်ဒီပလင်းကိုလည်းကျမတွေးကြရပါတယ်ပြီးတော့တရားမင်းတရားမင်းမီနတ်မီတရားရဲ့နတ်သားနတ်သမီးညီတော်ငယ်လို့နေတာကိုလည်းကျမဖူးတွေးကြရပါတယ်ပြီးတော့သူ့ရဲ့အနီးနားမှာမလှမ်းမကန်ပေါ့ရှင်အဲ့ဒီမှာတော့သာပိပြပိုက်ကြီးကိုတင်ထားတဲ့ဒီဟွာကိုလည်းကျမတွေ့ပလင်ဟွာလေးကိုလည်းခုံလေးလိုပဲထင်ရမှာပေါ့ရှင်အဲ့လိုလေးကိုလည်းကျမဖူးတွေ့ခဲ့ရပါတယ်ပြီးရဲ့နောက်မှာကျမကဘာဦးစားကအပင်ဆိုရဲပင်လေကတိပင်ပေါ့ရှင်စားတော့စားဘူးစားပြီမယ်လို့စားဖက်သေးတဲ့တွေလည်းပါတော့စားဘူးတော့စားဘူးမှာပါရှင်ဒီပင်လေကတိပင်ကိုလည်းကျမရဲ့ငွားချင်းချင်းကျမတွေ့ခဲ့ရပါတယ်ပင်လေကတိပင်ဆိုတာလေအစည်းပါပဲရှင်ကျမအနည်းရနေကပ်ပြင်ကျမမျက်လုံးလေကြီးလို့ကိုမရတဲ့အတွက်ကျမခက်ဝေးဝေးကနေဒီလင်းလင်းလေးနဲ့ကျမဖူးတွေးကြရပါတယ်ပြီးရဲ့နောက်မှာဒန်နုကပလာများကြောက်ချာဆိုတဲ့ဒီကြောက်ချာယူလေကျမဖူးတွေးရပါတယ်ဒန်နုကပလာများကြောက်ချာဆိုတာကတော့ဖျားရှင်ဝါမင်းသုံးလားပတ်လုံးဒီကြောက်ချာကြီးပေါ်မှာသတင်းသုံးပြီးတရားဒေသနာဟောကြားခဲ့တော့ကြောက်ချာကြီးလို့လည်းထင်ပါတယ်။မေတော်မိမာယောင်လည်းတရားဟောခဲ့တဲ့ကြောက်ချာကြီးလို့လည်းကျွန်မထင်ခဲ့မိပါတယ်ရှင်။ပြန်လာတော့မှကျွန်မကိုကျွန်မဆရာတော်ကြီးကိုမေးကြည့်တော့မှဆရာတော်ကြီးကဟောက်မှန်ကြောင်းကျွန်မကိုပြောတော့ကျွန်မလည်းပီတိတွေအများကြီးကိုဖြစ်ပြီးဆက်လက်ပြီးစူးစားခဲ့ပါတယ်။ကျွန်မညံ့ညဆိုရင်နိုင်ဝဲတနိုင်လောက်ပဲအချိန်ရှိပါတယ်ရှင်ကျမနောက်ပိုင်းနေဆိုရင်ညဘက်ပဲတရားထိုင်ဖို့အချိန်ရခဲ့ပါတယ်ကျမတို့ရဲ့ဒီယဟန်တန်ဃာရဲ့ဝီယဝိသကိုကျမမနေ့၃နာရီခွဲဆိုရင်ထပြီးဒီအာယုံစွန်းနှိစွန်းပေါ့နော်ညနေစာအေးအေးပါညာပေါ့ကပ်ဖို့အတွက်ကျမအချိန်အများကြီးပြီးခဲ့ရပါတယ်ကျမရဲ့အချိန်လေးတွေကတော့တကယ်အားထုတ်ခဲ့တဲ့ယောဂီလောက်တော့မရှိပါဘူးရှင်အဲ့လိုပူခဲ့ရပြီးကျမနောက်တာဝရင်းသာကြီးရဲ့နောက်မှာဟုတ်ဖို့မြင့်မှာရှိတဲ့ဒုတာစီကြီးဆိုတာဖရာအလောင်းတော်ရဲ့ဝိလေတော်ကိုသာဗနာကြီးဖရာစီကြီးတင်ထားတဲ့ဒုတာစီကြီးလို့ခေါ်ပါတယ်ရှင်အဲ့ဒီဒုတာစီကြီးဖရာယူလေကျွန်မဖူးခဲ့ရပါတယ်အဲ့ဒီဖရာကြီးကတော့ငွေအောင်စီကြီးဖြစ်ပြီးတော့ဖရာတစ်ခုလုံးကငွေအောင်လေးပဲဖြစ်ပါတယ်ပြီးတော့ဆောင်းလဲနေကတော့ဗရမညာဆောင်းလဲဒီမျိုးစုံပေါ့ရှင်ဟိုကကျောက်တံဗရညာရင်ရဲ့စီချေထားတဲ့ဆောင်းလိုင်းကြီးကိုလည်းကျမဖူးတွေးကြရပါတယ်ပြီးတဲ့အခါကျတော့ကျမသာပနာတိုက်ကိုအရန်ဖူးတင်ပါတယ်ကျမအရေးကြီးတာကတော့ကျမသာပနာတိုက်ကိုဖို့အရေးကြီးတဲ့အတွက်ကြောင့်ဖရာကိုကိုမျက်စိမြင်ရလဲဟိုတိတိကျကျဒီရွှေကုံဖရာကိုကုလေဖရာကိုလို့မဖူးရတဲ့အတွက်ကြောင့်တာမန်လောက်ပဲဖူးတွေးပြီးတော့ကျမသာပနာတိုက်အတွင်းကိုဖူးခဲ့ပါတယ်အဲ့သာပနာတိုက်ကတော့အတွင်းထဲမှာဒီကလပ်ပြင်းနေပေါ့နော်သူကတော့ကြောက်တံတရများကလပ်တော့မဟုတ်ဘူးရှင်ကျမတို့ဒီဗမာပြည်မှာလိုယွန်းကလပ်ပုံစံမျိုးရှင်အဲ့လိုကလပ်နဲ့ဘယ်ဖျားအလောင်းတော်ရဲ့ဝလဲတော်ပစိုးပေါ့ရှင်ပစိုးမှာညီညွတ်အောင်ဖြစ်ပါတယ် ပြီးတော့သူရဲ့ဒီဆလွယ်ပေါ့ရှင်ဆလွယ်ကိုလည်းအလောင်းတော်မြင်သာဟောဖြစ်တဲ့ဆလွယ်ကိုလည်းတမခုခဲ့ရပါတယ်ပြီးတော့ဘေးမှာဆလရဲ့ပြီးတော့ဒီဟိုပါကောမလဲဒီဟွာကိုလည်းခေါင်းမှာကတ်တဲ့ဟာပေါ့နော်ရှင်အဲ့ဒါကိုလည်းကတ်တဲ့ပူဖို့ခေါ်မှာပေါ့ဒါကိုလည်းတမတွေ့ခဲ့ရပါတယ်ပြီးတော့အလောင်းတော်မြင်သာစီးရဲ့ဆနဲ့အားလုံးကိုတမခုတွေ့ခဲ့ရပါတယ်တမရဲ့ရှင်နဲ့မှာပီတိတွေအများဆုံးရှိခဲ့ရတာကတော့ဒီဟိုတော်ဝိညာမှာရှိတဲ့ဘုရားတွေကိုကြွားလို့ရှိရတဲ့ပစ္စည်းပါအဲ့လိုဇမလိုပဲဝိယဝိသတွေအိမ်ကြီးကိစ္စတွေအားလုံးကိုလှုပ်ဆောင်ရင်းနဲ့ဇမလိုပဲပေါ့နော်ဒီတတ္တယဓမ္မသက်စုမျက်လုံးလေးကိုဇမနဲ့တူရနိုင်ပါစေလို့ဇမဒီနေရာကနေဒီအားလုံးကိုမေတ္တာပို့ပါရစေ
အမြဲတမ်းဆန်းကျင်ပါလေဒီကနေ့ခေတ်ကျွန်တော်တို့ဆယ်လူလာဖုံးနေကြောနေတဲ့အချိန်မှာဘယ်ချိုးမှမရှိပါဘူးနေညမှာတော့အယုတ်ဒီပေါ်တဲ့ဒီဟင်းဖုံးတွေတောင်ပေါ်နေပါပြီဒီ spiritual power ဆိုတဲ့စိတ်ကစွမ်းအားဟာလုံးကြီးမှတည်ပါတယ်သို့တော်လည်းပဲနိုင်ငံသားမှာရှိတဲ့ပြည်ပမှန်နေတဲ့ပုဂ္ဂိုလ်တွေကတော့ Thaman spiritual power ပေါ့လို့ရိုးရိုးစိတ်ကဲဆုံးအားဥပမာအပြင်ဂျာမနီမှာနေပြီးတော့မှနော်ပြင်သစ်မှာရှိတဲ့သဘောပေါ်ကစတိဇွန်းတွေကိုထခုံအောင်လုပ်တာမျိုးတို့၊ပွေးသွားအောင်လုပ်တာမျိုးတို့နော်ဒီအဆင့်တော့ပဲရှိပါတယ်သို့သော်ဒီကနေ့စိတ်ပန်ခစ်ကတော့ရုပ်ပိုင်းဆိုင်ရာတိုးတက်မှုတွေကအင်မတန်အောဘုကောင်းပါတယ်စောစောကပြောထားတဲ့ယောဂီကလေးသူပြောထားတာဘာရီဘာဒီပဏိကူလာမြတ်ကျောက်ကဘလူမြင်ရပါတယ်နော်အစအစဖြင့်သူပြောထားတာတွေကကိုမတွေ့ဘူးတွေအတွက်အင်မတန်တော့ဆန်းကျင်ပါတယ်ဘာနဲ့တူလဲဆိုရင်ကျွန်တော်မှတ်မိပါသေးတယ်1992ခုနှစ်ကကျွန်တော်တို့မြန်မာနိုင်ငံကိုတီဗီတွေစရောက်ပါပြီရန်ကုန်မှာကျွန်တော်ကတီဗီကြည့်ပြီးတော့ကျွန်တော်အမေကိုပြန်ပြောပါတယ်အမေဒီတယ်လီဗီရှင်းဆိုတာပေါ်နေပြီအယုတ်ကြီးလဲတွေ့ရတယ်ဗျာအတန်နေလဲစကားပြောပြီးတော့ကျွန်တော်အမေလုံးဝမယုံတုံးမှန်နေတယ်ညောင်တုံးမှန်နေတယ်ကျွန်တော်အမေညောင်တုံးကိုတယ်လီဗီရှင်းရောက်တော့မှပဲသူယုံချတယ်ဒီလိုအတွေ့အကြုံမျိုးမရှိတဲ့အတွက်ကိုကိုယ်တိုင်မခံစားရဘူးတဲ့အတွက်ယုံကြည်ဖို့ကတော့အင်မတန်ဖြစ်ပါတယ်သို့သောမြတ်စွာဘုရားကျွန်တော်တို့စောစောကတပိုင်းတစ်စအခြေခံတင်ပြထားတယ်မြတ်စွာဘုရားရဲ့ဓမ္မတွေရာတဘာဝဓမ္မတွေပါလူသားတွေကတဘာဝပစ္စည်းတွေပါတဘာဝရင်းဆက်ဆက်ပြီးတော့မှဒီ spiritual power ဆိုတဲ့စိတ်စွမ်းအားတွေကိုတုတ်ဖို့လိုရပါတယ်ဒါကသာမန်သမထအစဉ်မြတ်ပဲရှိပါသေးတယ်တော်တော်ကြီးပြင်းရောက်လာတဲ့သမထဆိုရင်ဒီမှာနေနေနဲ့တနေရာမှာရှိတဲ့ကိုယ့်ရဲ့ညီကောင်မောင်နှမဆွေပြုလှုပ်ရှားနေတာဒီအကုန်လုံးမြင်ရပါတယ်အဲ့လောက်ကြည့်မြင်ရပါတယ်ဒါရီယာသာမန်ဗုဒ္ဓဓမ္မရဲ့သာမန်ကျင့်စဉ်တွေပါလှုပ်ကြည့်လို့ရှင်ရပါတယ်ဆက်ပြီးတော့မှကျွန်တော်တို့အမျိုးသမီးယောဂီတို့များများဝင်ရနေပြီးတော့မှသူကတော့ဝိပဿနာကိုယ်တွေကိုယ်ကိုယ်တိုင်တွေ့လာခဲ့တဲ့ကုသတရားအဲ့ဒါလေးတစ်ဆင့်ပြန်ပြီးတော့မှဒီမှာရှိတဲ့ယောဂီများကိုမျှဝေပေးပါတို့များများဝင်ဆိုလို့ရှိရင်တရားတိုက်ပုံတို့တို့ခမင်းများအားထုတ်လာခဲ့ဘူးလေယောဂီပါဒီကနေ့မိစင်းတွဲရရိတ်တာမှာရက်ပေါင်း90တရားဝင်ပြီးတဲ့နောက်မှာသူကိုယ်တိုင်တွေ့လာခဲ့တဲ့သာတံပိသံပိတကတံဘီဒူတံမပါတဲ့ဝိပဿနာအတွေ့အကြုံလေးတွေကိုဟောဒီမှာရောက်ရှိနေတဲ့ဓမ္မမိတ်ဆွေများကိုမေတ္တာနဲ့ဖြန့်ဝေပေးပါလို့ပန်ကြားပါရစေ
။ပြီးတော့ရဆရာတော်ကြီးနောင်တော်ဆရာတော်ကြီးနဲ့တကွာကျေးဇူးရှင်ဆရာတခင်များကိုဒီနေရာဒီဌာနနေလို့ဥညွတ်ကြောပါတယ်။ဆရာတော်တို့မတိလက်မမလိမ္မာတာကိုမိဘတပွဲပြုပြင်သုံးပါပြီးတော့ဆရာဦးထိလိုင်ဝင်လည်းဒီပြီးတော့ဒီနေရာမှာကြော့လေးဖန်ဆင်းလိုက်ပါလေ။ဒီ သူတော်ရမှာလာတဲ့တရားပိတကတရားရှုပြီးတဲ့ပုံကိုယ်လေးလိုပဲဖြစ်ပါတယ်နော်။ကျွန်မခုနှစ်နှစ်ပြီတရားကိုရှာဖွေခဲ့တယ်တရားကိုလည်းလိုက်စားခဲ့တယ်။ဒါမှလို့ကိုလိုတဲ့ပန်းနိုင်ကိုတော့သိပြီးမရောက်ခဲ့သေးဘူးပေါ့နော်။ကျွန်မကပထမဦးဆုံးဒီမြောင်းတော်မြင့်စင်းမှာဆိုလို့ရှိရင်ဆရာတော်ရဲ့ရှင်းစင်ဖြစ်တယ်ပထမဦးဆုံးအရဟံကုံတော်ကိုယူပွားခဲ့ရတယ်အရဟံကုံတော်ပြီးတဲ့ခါကျတော့မေတ္တာကမ္မထံကိုဖြစ်ခဲ့ပြီးတော့နောက်တစ်ခါမေတ္တာကမ္မထံပြီးတဲ့ခါမှာဆိုလို့ရှိရင်အတုပကမ္မထံကိုရှုပွားခဲ့ရတယ်ပေါ့နော်အရိယဏ္ဍမဝင်လေထွက်လေလေးကိုရှုပွားခဲ့ရတယ်အဲဒီဝင်လေထွက်လေရှုပွားရင်တော့နမိတ်ကိုစီးစီသေးသေးလုပ်ခဲ့ရင်ရနေတော့နောက်ပိုင်းပါရီဖြစ်လာဆိုဖရာကြီးမြမဒီမှာရှိတဲ့ဖရာသူစုကိုကျမတို့ဖူးပြင်ခဲ့ရတယ်ဖူးမြင်ပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကျမတို့တာရိနာမှာရှိတဲ့သူလာမီသေရီနောက်တော့ပင်လကတိပြင်နောက်တော့သုရမစီယံနဲ့ဝိဇယနာပြတ်တတ်တွေကိုစတင်ဖူးပြရတယ်ဖူးပြရဲ့ချိန်မှာဆိုလို့ရှိရင်ကျမတို့ဂျမပုံ20မှာရှိတဲ့ဒုတာစီတွေကိုလည်းကျမတို့ဖူးမြင်ခဲ့ရပါတယ်เนาะဖူးမြင်ပြီးတဲ့အခါမှာဆိုလို့ရှိရင်ကျမတို့ဝိပဿနာကိုစတင်ပြောရှုပွားခဲ့ရတယ်ဝိပဿနာကိုရှုပွားခဲ့ရတဲ့အချိန်မှာဆိုလို့ရှိရင်ပထမယုံယုံဆိုတော့ရှုပွားခဲ့ရတယ်။ရှုပွားတဲ့အချိန်မှာဆိုလို့ရှိရင်ဒီမှာဘာကိုတွေ့ခဲ့ရလဲဆိုတော့ပထမဦးသူရှုပွားတဲ့အချိန်မှာပဲခန္ဓာကိုယ်ကြီးကပွားဖောင်းလာတာကိုတွေ့ပြီးတော့မှအဲ့ဒီပွားဖောင်းလာတဲ့အစီပြင်းကြီးဟာနောက်ပိုင်းပေါက်ကွဲပြီးတော့မှဟိုပြိုကျတယ်။အဲ့ဒီအပေါ်ကအသားဆိုင်ပေါက်ပြိုကျပြီးတဲ့အခါမှာဆိုလို့ရှိရင်အောက်မှာအစီပြင်းအသားဆိုင်တစ်ခါပြိုကျတယ်နောက်တစ်ခါအစီပြင်းနဲ့သွေးသားလိုဟာမျိုးကပူချိန်လေးနဲ့နည်းနည်းပြီးပျော်ပြီးတော့ကြတဲ့အနေအထားမျိုးကိုတွေ့ရှိရတယ်။နောက်တစ်ခါခန္ဓာကိုယ်ရဲ့သွေးလေပတ်တာတွေနောက်ပြီးတော့လေလုံးလေးတွေသူ့လမ်းကြောင်းနဲ့သူ့သွားလာနေတာတွေအဲ့လေလုံးလေးသွားတဲ့လမ်းကြောင်းမှာဆိုလို့ရှိရင်ဒီတစ်ဆုံမှုဆိုတဲ့ကြောလေးနဲ့ခံစားလို့ရှိရင်ဝေဒနာတစ်ခုဖြစ်ပေါ်လာတဲ့အနေအထားလေးတွေကိုတွေ့ရှိရတယ်။နောက်တစ်ခါခန္ဓာကိုယ်အုံနောက်မှာကောင်းအုံနောက်မှာဆိုလို့ရှိရင်အုံနောက်ရဲ့ဖွဲ့စည်းပုံလေးတွေအုံနောက်ပေါ်မှာသွေးသားတွေရဲ့သွားပုံလေးတွေအကြောလေးတွေရဲ့သွားပုံလေးတွေကိုလည်းအဲ့ဒါကိုလည်းတွေ့ရှိရတယ်ကျေးကျော်ရဲ့ခန္ဓာကိုယ်ကြီးကိုတစ်ခုလုံးကိုကျမတို့ TV ရိုက်တဲ့ပုံစံမျိုးတစ်ယောက်တွေ့ရှိရတဲ့အနေထားလေးရှိတာပေါ့နော်အဲ့လိုတွေ့ရှိရတယ်နောက်တစ်ခါဘာကိုတွေ့ရှိရလဲဆိုတော့ခန္ဓာကိုယ်ကိုရှုမှတ်နေရင်တန်လန့်တော့စိတ်ကလေးရဲ့လှုပ်ရှားပုံပေါ့စိတ်တစ်ခုကထွက်သွားတယ်ထွက်သွားတဲ့စိတ်ကလေးဟာအော်ထွက်သွားပါပြီလားဆိုတော့နောက်စိတ်ကလေးကတော့ပြီးရဲ့နောက်စိတ်ကလေးကလိုက်တာကိုနောက်စိတ်ကလေးကတော့ထပ်ပြီးတော့ပြီးတဲ့အနေထားကိုရှိတယ်ရှိပြီးတော့မှအဲ့စိတ်ကလေးတည်းရဲ့ဒီမမြဲဘူးခဏခဏပြက်ပြက်ပြက်ပြက်သွားတဲ့အတ္တဒီရှင်းစိတ်သွားရင်နောက်စိတ်လိုက်တယ်အဲ့ဒါမျိုးလေးကိုသင်ချာချာတွေ့ရတဲ့အနေအထားလေးတွေရှိတာပေါ့နော်နောက်တစ်ခါဘာကိုတွေ့ရလို့ဆိုကျမဘဝများစွာကိုတွေ့ရှိရတယ်ပေါ့ဒါမျိုးဘဝများစွာတွေ့ရှိရတာဆယ်ဘဝလောက်ပါဆိုလို့ရှိရင်ကျမမြောက်ဘဝကိုတွေ့ရှိရတဲ့အနေအထားလေးရှိတာပေါ့နော်နောက်ပြီးတော့ငါးဘဝမှာဆိုလို့ရှိရင်ကျမဟာအပေကိုကြားခဲ့တဲ့အနေအထားမိမိရဲ့သွေးသားကိုမိမိပြန်ပြောစားသုံးရတဲ့အနေအထားလေးကိုကျမတွေ့ရှိခဲ့ရတယ်အဲ့ဒီချိန်မှာဆိုလို့ရှိရင်ကျမဘဝကိုကျမတော်တော်လေးကြောက်တဲ့အနေအထားလေးတော့ဖြစ်ခဲ့တယ်အဲ့လိုမှနောက်အပေဘွားလွတ်တယ်မိမိရဲ့အကုသိုလ်ကြွေအကုသိုလ်ကြံ့တဲ့အတွက်ကြောင့်ကျမကခွေးဘွားလေးကိုရောက်ခဲ့ရပါတယ်ရှင်။ခွေးဘွားကိုရောက်ခဲ့ရတဲ့အခါမှာဆိုလို့ရှိရင်ခွေးလေးဟာနွားလေးကြောင်းရတဲ့ခွေးဘွားလေးကိုရောက်ခဲ့ရတော့နွားလေးတွေကြောင်းရင်းတန်းလာပြီးတော့မှသိဆုံးရတဲ့အနေအထားမှာဒီနွားလေးကိုတွေ့ရဲ့ကြောင်းရင်းနဲ့တန်ရောစင်ပေါ့နော်အဲ့ဒီအစွဲလေးနဲ့ကျမကနွားဘွားကိုပြန်ပြောရောက်ခဲ့ရပါသေးတယ်ရောက်ခဲ့ရပြီတော့အဲ့နွားဘွားမှလည်းသူတော်ဘွားရဲ့ဆွဲဆောင်မှုတက်ပြတ်ဖို့အတွက်သွားတဲ့အခါမှာဆိုလို့ရှိရင်ကိုယ်တနာခံတဲ့တော့ဒေါသဖြစ်တဲ့အနေအထားလေးတွေချစ်ခဲ့ရပါတယ်ချစ်ခဲ့ပြီးတော့အဲ့ဒေါသဖြစ်တဲ့အနေအထားဟာတက်ခံနေမှဆိုလို့ရှိရင်ကြောက်စိတ်ကလေးကိုဝင်စားတဲ့အနေအထားဖြစ်ရတယ်စိတ်ကလေးရဲ့ကြောင်းလဲပုံပေါ့နော်ဒီမှာကြောက်တဲ့ဒေါသဖြစ်တဲ့နောက်ဒီကနေမှဆိုလို့ရှိရင်ကြောက်စိတ်ကလေးစိတ်ရဲ့မြန်ဆန်မှုလေးပေါ့နော်အဲ့ဒီရဲ့ချစ်ခဲ့ရတဲ့အနေအထားရဆိုလို့ရှိရင်နောက်ပိုင်းနွားဘွားနဲ့ကျမတို့တရေဘွားကိုရောက်ခဲ့ရတယ်လို့ကျမတွေ့ရှိရတယ်။အဲ့တရေဘွားကိုတွေ့ရှိရတဲ့အခါမှာဆိုလို့ရှိရင်လည်းမိမိဟာသူတစ်ပါးရဲ့သွေးသားကိုကိုက်ဒီလက်ကလေးကိုကိုက်ပြီးတော့စားနေတဲ့အနေအထားလေးကိုကျမတွေ့ခဲ့ရတယ်။တွေ့တဲ့အချိန်မှာတရေဘွားမှလည်းငတ်တဲ့ပြတ်တဲ့တရေကတော့ရှိသေးတာပဲ။အဲ့မှာကျမရဲ့အတူတူဒီတယောက်ကပေါ့လေစားပြရမှရှိတဲ့အတွက်ကြောင့်ကျမကိုယ့်ရဲ့စားတဲ့အကျဉ်းချက်တွေအနေမှာဖဲ့ရွယ်ပြီးကြွေးခဲ့တဲ့စေတနာနော်နောက်တစ်ခါကျမဒီကုသိုလ်သူများလုပ်တဲ့ကုသိုလ်ကိုကျမလိုက်ပြောသွားကျင်နေဒါမျိုးကျမသွားလို့မရတဲ့အပိုင်းလေးတွေရှိတယ်ပေါ့နော်နောက်တစ်ခါသွားလို့ရပြန်တော့လေသူတော်ရဲ့ကုသိုလ်လေးဟာပြီးစီးသွားပြီပြီးစီးသွားတဲ့အချိန်မှာဘာကိုတွေးလိုက်ရလဲဆိုသူတော်တင်ငန်းလေးကင်ထားတဲ့အနေအထားတင်ငန်းလေးပေါ်မှာချီညိုတဲ့စိတ်သူတော်ကူညီတာဟို ကုသိုလ်ယူတာကိုပီတိဖြစ်တဲ့စိတ်ကလေးနဲ့ကျွန်မလူ့ဘဝကိုရောက်ရှိခဲ့တယ်။လူ့ဘဝရောက်ရှိခဲ့တဲ့ခါကျလည်းလွယ်တယ်တော့မဟုတ်ဘူးပေါ့နော်။ပထမဦးစွာမိခင်တရားရဲ့ဝင်းထဲမှာဝင်စားတဲ့အခါမှာဆိုရှင်ဖြည့်ဆည်းခြင်းကိုကျွန်မခံခဲ့ရပါတယ်။နောက်ဒုတိယတစ်ချိန်ကျွန်မမိခင်နောက်ကိုလိုက်မဲ့ခါကျလို့ရှိရင်အဲ့ဒီမိခင်ကိုတတ်လို့မရတဲ့အနေအထားဖြည့်ဆည်းခံတဲ့အနေအထားဟိုတွေ့တတ်လို့မနေရတဲ့အနေအထားလေးတွေကျွန်မခံစားရတယ်နောက်တစ်ခါတွေ့တတ်လို့ရတဲ့ခါကျတော့ဒီပိုးကောင်လေးအဖြစ်နဲ့ကျွန်မခန္ဓာကိုယ်ကိုတက်ညိပြီးတော့ကျွန်မပိုးကောင်လေးဖြစ်နေပါသွားရတယ်။ပါသွားရင်လည်းကျွန်မခန္ဓာကိုယ်သရေတီတဲ့အနေအထားအဲ့သရေတီတုံးမှာပဲဟိုကျွန်မမိခင်ကိုကျွန်မစော်ကားခြင်းမဟုတ်ပါဘူးနော်။ဖြစ်ပြတာကိုကျွန်မပြောဆိုခြင်းဖြစ်ပါတယ်။ဒီကနေနဲ့လည်းကလေးတွေများတဲ့အခါကျစိတ်ညစ်လို့နေကြပါလေအဲ့လိုနည်းနည်းလေးဟိုသေးွားတဲ့ဥစ္စာကိုကျွန်မခံစားခဲ့ရတယ်ဒါမျိုးကျွန်မရဲ့ကုသိုလ်ကအဟုန်ကုန်တဲ့အတွက်ကြောင့်ကျွန်မလူ့ဘဝကိုရောက်ခဲ့တယ်လို့ပြောလို့ရတာပေါ့နော်နောက်တစ်ခါအဲ့ဒီမှာကျွန်မဆက်ပြီးတော့ရှုမှတ်ရင်းနဲ့ဒီခန္ဓာကိုယ်လေးကမမြဲတဲ့သဘောလေးတွေဖြစ်ပြက်တဲ့ပြက်တဲ့သဘောလေးတွေတွေ့ရတယ်နောက်တစ်ခါခန္ဓာကိုယ်ကြီးကိုပြိုကွဲအောင်ဝုန်းဝုန်းနဲ့ဆိုပြီးဖြိုကွဲတဲ့သဘောမျိုးလေးတွေကျွန်မတွေ့ခဲ့ရတယ်နောက်ဆွန်းစားတယ်ဆွန်းစားတဲ့အချိန်မှာဆိုလို့ချင်းဆွန်းစားရင်တန်းလန်းတယ်ဆွန်းပကံကောဆွန်းကွက်ကောဟာပြတ်သွားတဲ့အနေအထားဖြစ်ပြီးတော့နောက်တစ်ခါအဲ့ဒီဆွန်းကွက်ပြောက်ပြီးတော့မှအဲ့ဒီဆွန်းကိုပြန်ပြောရှုမှတ်ရင်းနဲ့ပြန်တွေ့ခါမှပြန်ပေါ်လာတယ်ပေါ်လာပြီးတော့ခါကျမှဒီလက်တရားလေးလေးပြီးတော့ပြန်ချသွားတဲ့သဘောနောက်တစ်ခါပေါ်သွားတဲ့သဘောဒီသမင်းတလုတ်ကိုပစက်ထက်ရောက်ကွာအယံဒုက္ခရောက်တယ်အဲ့ဒီနေသားကိုတွေးရှိရတယ်တွေးရှိရပြီးတော့နောက်ပြီးတော့ဖြစ်လာတယ်အဲ့ဒီသမင်းတလုတ်ရောက်ခါနေမှာခန္ဓာကိုယ်ကြီးကအယိုးစုပုံစံမျိုးကြီးကိုဖြစ်လာတယ်ဖြစ်လာတဲ့ခါကျတော့ကိုယ်သမင်းစားမှာဘူးလေရှက်တဲ့သဘောမျိုးလေးရှိတယ်ကြောက်တဲ့သဘောမျိုးလေးအနေထားလေးရှိတယ်အဲ့ဒီမှာကျွန်မရက်စီလေးမေးပြောပြန်ပြောဟိုအမှတ်ကလေးနဲ့ထက်တဲ့အချိန်ကျထတဲ့ခါမှာထလည်းထပြီးတော့ခန္ဓာကိုယ်ရဲ့အယိုးစုကဝေါဆိုတောက်ပြိုသလိုပြိုပြီးတော့ကြာသွားတဲ့အနေအထားလေးကိုတွေးရှိရတယ်ပေါ့နော်အဲ့လိုတွေးရှိရတယ်နောက်တစ်ခါကျွန်မဟိုရေအိမ်ကြီးပါတယ်ဝင်တယ်ပေါ့ရေဝင်တော့လဲအော်ရေဝင်တာစိတ်တခဏပဲဆိုပြီးမလို့လို့အလကားတော့အလကားမဖြစ်ဘူးဆိုတော့ဒီမှတ်ခဲ့တယ်ပေါ့ရိုးရိုးရိုးဆိုပြီးမှတ်ခဲ့တဲ့အနေအထားမှာလဲအိမ်နာထဲမှာထိုင်ရေအိမ်ထဲမှာဝင်နေနေပေါ့နော်ဒီခန္ဓာကိုယ်ကြီးရဲ့အယိုးစုပုံစံမျိုးဖြစ်တဲ့ကကြတော့ကြောက်ပြီးတော့အိမ်ဟိုရေမွမ်းတော့ထွက်ပြေးခဲ့တယ်ပေါ့နော်အဲ့အနေအထားမျိုးလေးဖြစ်တယ်နောက်တစ်ခါခန္ဓာကိုယ်ကဒီကျက်သီးသလိုဖြစ်ပြီးအသက်ရှူရင်းအရန်ကျက်လာတယ်ကျက်လာတဲ့အနေအထားမှာဒီအသက်ကလေးကဒီဖြည်းဖြည်းချင်းဖြည်းဖြည်းချင်းအသက်ကလေးကထွက်လာတယ်ထွက်လာတဲ့အချိန်မှာဘာဖြစ်ထွက်ဖို့အနေအထားမှာရောက်တဲ့အချိန်မှာဘာဖြစ်လဲဆိုတော့တစ်ခါကယောဂီတွေကဟိုယောဂီတွေကသူတို့ကတရားဖြုတ်ပြီးပြီဆိုတော့သူတို့ကနည်းနည်းလေးစကားပြောတဲ့အချိန်နေထားရှိတာပေါ့နော်နောက်တစ်ဖက်ပါဘဝလည်းလာနေတဲ့ခါကျတော့အော်ဘဝကစူမလားမသိဘူးဆိုတဲ့စိတ်ငါအော်ယောဂီတွေငါတို့ချင်းချင်းအစုသားမှစိုးတဲ့စိတ်ကလေးနောက်တစ်ခါအောက်ကပျော်စိတ်ကလည်းအပေကြိုက်တာအဲ့တော့ပျော်စိတ်ကိုပဲကြားမလားပျော်စိတ်ကိုပဲခါရမလားပိုဝါဝဲပြောရမလားအဲ့မှာဇောချွေးတွေပြန်လာအဲ့ချိန်လေးကိုအဲ့တော့မှရှုမှတ်ရှုမှတ်ရဲ့နောက်ဆုံးကျတော့အိုးဘာပဲဖြစ်ဖြစ်ဆိုတော့ကိုယ်ခန္ဓာလေးကိုရှုမှတ်တဲ့ချိန်မှာပဲဒီခန္ဓာကိုယ်ရဲ့ငြိမ်သက်မှုကိုရရှိသွားတာပေါ့နော်အဲ့လိုနေသားရှိခဲ့တယ်နောက်တစ်ခါခန္ဓာကိုယ်ကိုရှုပွားရင်းနဲ့ခန္ဓာကိုယ်ကြီးကပြောက်ပြီးတော့ဒီအသီးလေးတစ်လုံးနဲ့ပဲကျန်နေခဲ့တယ်အဲ့အသီးလေးကလည်းဖြည်းဖြည်းချင်းနဲ့ပြတ်သွားတဲ့အနေသားဖြစ်တဲ့ခါကျတော့အော်ဒီမှာမငဲပါလားဆိုတဲ့စိတ်ကလေးကိုလည်းကျွန်မတွေးရှိရတယ်ပေါ့နော်လမ်းလျှောက်သွားတဲ့အခါမှာလည်းဒီလိုပဲဒီတွေးကြုံလေးတွေအများကြီးပေါ်တွေးခဲ့ရတဲ့အနေသားလေးတွေရှိတာပေါ့နော်နောက်ခန္ဓာကိုယ်ကြီးကဒီဝေသို့ဒီဝေးရလေးပြောတက်ဖို့ဖြတ်ဖြတ်သွားတဲ့သဘောမျိုးလေးတွေခန္ဓာကိုယ်မှာနောက်တည့်ရင်ပြည့်ရင်လည်းနောက်ဆုံးကြတော့သေးသေးမှုံမှုံလေးတွေဖြစ်ပြီးအဲသေးသေးမှုံမှုံလေးတွေကလည်းမမြဲတဲ့သဘောလေးနောက်တစ်ခါခန္ဓာကိုယ်ကလည်းသွေးတွေပောက်ပောက်ပောက်နဲ့ဆိုတော့ပွက်တဲ့သဘောမျိုးလေးနောက်လေးဟိုနှင်းမှုံလေးတွေကျတဲ့သဘောရေအေးတဲ့သဘောတွေပြီးနောက်တစ်ခါခန္ဓာကိုယ်ကပွားပွားဆိုတော့အဲ့လိုခန္ဓာကိုယ်ရဲ့မမြဲတာတွေကစင်ဆက်လေးတွေအဲ့လိုလေးတွေးရှိရတဲ့သဘောလေးတွေကျွန်မတွေးရှိခဲ့ရပါတယ်နောက်ကျမဓမ္မပုံကိုရှုခဲ့တဲ့နေရာမှာတော့ကျမတို့အမျိုးသမီးတွေအတွက်အားကျစရာပေါ့ရှင်။ကျမဓမ္မပုံကိုဒုတာစီဒီကိုဖူးခဲ့တဲ့အနေအထားမှာအဲ့မှာအမျိုးသမီးတယောက်ကိုကျမတွေ့ခီးရတယ်ပေါ့နော်။အဲ့အမျိုးသမီးဟာဒီဓာတ်မျိုးဓမ္မပဲဓမ္မပဲပေါ့နော်။ကျမသူ့ကိုစိုက်ကြည့်နေတဲ့ကြည့်နေတဲ့အချိန်မှာသူ့ရဲ့ဖန်ဆင်းတဲ့အနေအထားလေးကိုကျမတွေ့ခီးရတယ်ပေါ့။နောက်အမျိုးသမီးပုံစံလေးကိုတွေ့ခီးရပြီ။အဲ့အမျိုးသမီးဟာပထမတော့သူ့ရဲ့မျက်နှာအနေအထားအရာကိုစိတ်ဆင်းရဲတဲ့အနေအထားလေးကိုကြုံရတယ်။ကြုံရရင်တော့အတွေ့အကြုံရဲ့အဲ့လိုရှိရတော့နောက်ပိုင်းကျတော့ဘယ်လိုဖြစ်လဲဆိုတော့ဖြည်းဖြည်းချင်းနဲ့သူ့ရဲ့မျက်နှာလေးကကြီးလင်လာတဲ့အနေအထား အဲ့လိုကြည်ရင်ကြည်ရတယ်နောက်ဆုံးကျတော့ပို့ပြီးတော့ကြည်လင်လာတဲ့အနေအထားဆိုတော့ဒီတစ်စင်တစ်စင်ပြတ်သွားတဲ့အနေအထားလေးတွေရှိတယ်လို့တော့ထင်တာပေါ့နော်အဲ့တော့ကျမတို့အမျိုးသမီးတွေအနေနဲ့လည်းတရားဘာဝနာကိုရှုမှတ်ပွားများမယ်လို့ဆိုလို့ရှိရင်ဒီမြမပုံဆိုတာကျမတို့မရောက်ဘူးလို့မပြောနိုင်ပေါ့နော်ကျမအနေနဲ့ကတော့ဒီဟာလေးတွေတွေ့ပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တရားကိုတအားပို့ပြီးတော့ကြိုးစားခဲ့တယ်တမ်းလို့ကျမပြီးဆုံးအောင်တော့ရောက်သေးတယ်လို့တော့မပြောတာဘူးပေါ့နော်အားလုံးကကျမတွေပို့ပြီးတော့တရားဘာဝနာကိုရရှိလိမ့်မယ်လို့ကျမပြောရင်လေဒီနေရာနဲ့ညီကုန်းချုပ်ပါတယ်အာလုံးပြည့်ရဆက်တင်ကင်းချင်းညပါစီကြောင်းရဆက်တင်ကင်းချင်းညပါစီဆင်းရဲခတ်တင်ကင်းချင်းစွာဖြင့်သာသနာကိုထက်တန်းကြကြစွစွနိုင်သောပုဂ္ဂိုလ်သူပုဂ္ဂိုလ်များပုဂ္ဂိုလ်ချုပ်များဖြစ်ကြပါစီ
ကျွန်တော်တို့သာမန်အားဖြင့်ကြည့်မယ်ဆိုရင်ဘုရားဘာသာမှာသမထဘာဝနာဝိပဿနာဘာဝနာအဆင့်ရောက်လာဒီပြည့်စက်တဲ့မှာလူငယ်လူရွယ်တွေပါပါတယ်ဘုန်းကြီးပဲဝေးရတော့မလို့လို့သီလရှင်ပဲဝေးရတော့မလို့လို့ကိုယ့်ရဲ့ပညာရေးစီးပွားရေးကြီးပွားရေးလူမှုရေးပဲလုပ်ဖို့မလိုဘဲနဲ့အချိန်ကြီးအနိစ္စဒုက္ခအနတ္တအနေနဲ့ဂျာလဘယံပြီးတော့ဒီလိုပဲနေရတော့မလို့လို့ဒီလိုသဘောမျိုးဆောင်ပါတယ်ကျွန်တော်တို့နိုင်ငံသားတွေနဲ့ဘုရားဘာသာကိုမသိတော့နိုင်ငံသားတွေနဲ့မကြကနာတူပါတယ် You are always talking about the anicca dukkha anatta impermanence banya thuru myeran byo bare min no buddha ba da ri ya kwa de takala le anicca takala le tinkhara da ri be byo ni lo be ji bwa ma le ma hou paw ya myat swa phaya ye kho do mu do taya do di di taya rain taya rain ga dhamma ye a song dhamma ye naw song ya lat phit de nibban go ji be u de da ba be သို့သောသူနိဗ္ဗာန်ကိုသွားတဲ့နေရာမှာဒီကနေ့ကျွန်တော်တို့ရန်ကုန်ဘုရားကြီးကိုရောက်အောင်မန္တလေးဘုရားအနေစီးသွားမယ်ဆိုလို့ရှိရင်လမ်းမှာတွေ့တဲ့ဘုရားတွေကမရောက်မနေတွေ့ဖို့တွေ့ရတာပါဒီသမထဘာဝနာတွေဒီဝိပဿနာဘာဝနာတွေမိမိအခြေအနေပေးသမျှလုံရင်းကန်ရင်းနဲ့ပညာရေးကြိုးစားရင်ပညာရေးအောင်မြင်ပါတယ်စီးပွားရေးကြိုးစားရင်ဓမ္မရလတ္တသမာအာဇီဝလန်းကြောင်းပေါ်မှာချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်ရည်တည်ပြီးတော့ကြီးပွားပါတယ်ဗျာ။မြတ်စွာဘုရားကြီးပွားကြောင်းတရားတွေလည်းဥဒ္ဒနာသံဗရာ၊အာရကသံဗရာ၊ကလျာဏမိတ်တသံဗရာ၊သမသီဝိဒသံဗရာ၊သံဗရာ၄ပါးကိုတင်းတင်းပွန့်ပွန့်ကြီးကိုဟောတာပြခဲ့တာပါ။ဒါကြောင့်မလို့ဒီမှာလူငယ်လူရွယ်များပါမယ်ဆိုရင်ဟာငါသမထလုပ်လို့ညာနော်။တခါတည်းငါပညာရေးလက်လွတ်ပြီးတော့မှသီလရှင်ပဲသွားဝေးရမလား။အစည်းပွားရေးဈေးရောင်းတွေသူကလည်းသေးတယ်ကြီးပြက်ပြီးတော့ဒီလိုပဲတော်တဲ့ဆွဲရမလားဒီလိုမဟုတ်ပါဘူးမိမိရဲ့တဏှိတာအချိန်ကာလမှာမိမိပေးသမျှအချိန်လေးတွေနဲ့သမထဆိုတဲ့အင်အားနဲ့မိမိစိတ်ကိုထိန်းချောင်းသူ့တဲ့အစဉ်မြင်လာရဲ့ဝိပဿနာအင်အားနဲ့စိန်ချောင်းထိန်းချောင်းပြီးတော့မှဟောဒီဘဝတန်တရားတွေဝိသခာကြောင့်ဥမလို့နေခြင်းငနဲ့ကခုနှစ်နှစ်သမီးရွယ်မှာကစားပေါ်900နဲ့သောတပန်ဖြစ်ပြီးတော့မှပြောပြောပါပါပြီးကြီးကြီးပွားပွားအောင်အောင်မြင်မြင်တိုးတက်ရတည်ပြီးကျွတ်တန်းဝင်လို့ရပါလေ။ဒါဗုဒ္ဓဘာသာရဲ့တတိပါ။ကျွန်တော်တို့ဗုဒ္ဓဘာသာဒီတမျိုးနားလေတတ်ကြလို့ဒီနေရာမှာဖြစ်စပြီးပြောတာပါ။ဒီတစ်ခေါက်မှာတော့ကျွန်တော်တို့ယောဂီဟောင်းဒီမြေစင်းတို့ရဆရာတော်ဖျားကြီးရဲ့ကမ္မထံလက်ထောက်ဆရာကိုဆူရနေပြီးတော့မောင်းဆောင်မြေစင်းတို့ရမှာလည်းအထောက်ကြတဲ့ထူးခြားတဲ့ယောဂီအထူးအကြောင်းကိုဟောပြောပေးဖို့ပန်ကြားအပ်ပါတယ်ဆယ်မိနစ်စာဓမ္မယောဂီများကိုညဝေပေးပါမေတ္တာနဲ့ညညာသွားရောက်ရင်ညာကြကုန်သောသုတော်ရမြတ်စွာဘုရားဓမ္မယုံကြီးမှာ나ယူမသယံသွားရောက်ရင်ညာကြကုန်သောလူကြီးမင်းပေါင်းဒိဋ္ဌပေါင်းရင်တကောနတ်လူတတ္တဝဝိနည်းအားပေါင်းတို့သည်ကိုစိတ်နှပြကျမ်းမှာချမ်းသာကြပါစေ။ဒီရန်ခတ်သိကျင်းငြိမ်းကြပါစေ။တရားနှလုံးကျင့်သုံးနိုင်ကြပါစေ။ကျွန်တော်ဟာဘူးလင်မြို့နယ်သကိုင်းတိုင်းဘူးလင်မြို့နယ်ညောင်ကန်ရွာသားကိုဆွေဖြစ်ပါတယ်။မောင်းတော်ရည်စင်းတော်ရဆရာတော်ဘုရားကြီးထံမှာတရားအားထုတ်ပြီးတဲ့နောက်မှာဆရာတော်ဘုရားကြီးရဲ့ဝိယာဝုဒ္ဒနာကိုဆောင်ရွက်ရင်းလာရောက်အားထုတ်ကြတော့ယောဂီအပေါင်းတို့ရဲ့ချမ်းသာစွာဖြင့်တရားရရှိရေးအတွက်ကုညီဆောက်ရှောက်ရင်းနေခဲ့ပါလေ
ကျွန်တော်ရွာနေဇာတော်ကြီးရဲ့တော်ရကြောင်းမူအိမ်ဦးကျမ်းရင်ကဲ့သို့ကူတန်းသွားလာ၍၎င်းတလကြာသည်နှစ်လကြာသည်သုံးလကြာသည်သရှိသဖြင့်လူအရင်လူအပ်တယ်လူနေထိုင်ပြီးတော့ဇာတော်ကြီးရဲ့ဝိယဝဇ္ဇတွေကိုပြုစုရင်းယောဂီများကိုစောင့်ရှောက်ခဲ့ပါလေအဲ့ဒါလို့စောင့်ရှောက်ခဲ့လို့လည်းပဲသာရောက်အထုတ်ကြတဲ့အချို့အချို့သောယောဂီများရဲ့ထူးခြားမှုကြီးကိုတွေ့ရှိခဲ့ရပါတယ်။ဒီမှာကတော့ကျွန်တော်ပြောပြတာကုစားဖြစ်ပါလေ။အဲဒီကာယကံရှင်တွေကိုခေါ်ပြီးကြလိုက်မယ်ဆိုရင်ကတော့ပို့ပြီးတော့ခိုင်လုံပါလိမ့်မယ်။သို့တော်လည်းပဲသွားရင်းလာရင်းဆရာကြီးဓမ္မသရိယဦးတီလန်းရဲ့သီရဏကြောင့်ဖြစ်ပေါ်လာရတဲ့တရားဝဲဖြစ်တဲ့အတွက်အဲ့ဒီယောဂီတွေကိုခေါ်လာဖို့ရည်ရွယ်ချက်ကမပါခဲ့ပါဘူးခေါ်ဖို့လည်းမလွယ်လပါဘူးဒါကြောင့်ကိုစားပဲပြောပြရခြင်းဖြစ်ပါတယ်ဒီလိုကိုစားပြောပြပင်မယ်လို့နိုင်မှာတကြတဲ့သူတော်စင်ပေါင်းတို့ရဲ့စိတ်မှာဒီလိုတရားအထုတ်ရင်ဒီလိုရပါလားဒီလိုဖြစ်ပါလားဆိုတဲ့အသည့်စိတ်လေးတွေကိန်းဝတ်သွားကြပါစီသူရဲ့စေတနာနဲ့ပြောဟောခြင်းကြောင့်ဒီလိုဖြစ်သွားမယ်ဆိုရင်လည်းကျွန်တော်အနေနဲ့ကရှင်းနာလာပါပြီသမာဥဆုံးပြောပြရမယ်ယောဂီကတော့၃မြစ်သမီးကလေးကမျက်စိမမြင်ရှာတဲ့အဲ့ဒီကြာတော်ပြားရဲ့တိုးရနဲ့တမန်ပတ်လည်မှာရှိတဲ့ရွာကလေးတရွာအလယ်စုရွာကယောဂီတို့ခင်သိဖြစ်ပါလေဒီလိုမျက်စိမမြင်မနဲ့နေတာဟာတဲ့30ကျော်လောက်ရှိဒီတိုင်းမဲ့သူခမညာဒုက္ခဝေဒနာတွေခံစားတယောက်တည်းလည်းမနေနိုင်